မေဂန်ဆိုရကမြန်မာလူထုအတွက်လူသားစာနာမှုအကူအညီဒေါ်လာတန်း50ကျော်ပေးမယ်လို့ကြေညာထားပြီးအဲ့ဒီအကူအညီပေးရေးကိစ္စကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်ဂရင်းဖီးလ်ဟာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကဒေါက်တာစင်ဒီယာမောင်နဲ့လည်းမနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။သံမတ်ကြီးဂရင်းဖီးလ်ဟာထိုင်းနိုင်ငံခီးစဉ်အတွင်းဒီအကူအညီပေးရေးကိစ္စကြေညာခဲ့တာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပဲဒေါက်တာစင်ဒီယာမောင်နဲ့အွန်လိုင်းကနေတဆင့်ဆက်သွယ်ဆွေးနွေးခဲ့တာပါ။ဒီကြောင်းကတော့ VOA သတင်းတော့မယေးမောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီဒေါ်လာတန်း90ကျော်ကိုဘလို့ကိစ္စရက်တွေအတွက်အသုံးပြုမယ်ဆိုတာဆက်သွယ်ဆွေးနွေးရင်းအတွင်းတက်မတ်ကြီး Green Fee ကပြောခဲ့တယ်ဆိုပြီးဒေါက်တာစင်ဒီယာမောင်က VOA ကိုပြောပါတယ
်သူတို့ပြောတဲ့အယူအညီကတော့အမှန်ကြီးလည်းပါတယ်စာနာရေးခြားပိုင်းလည်းပါတယ်မဟုတ်တော့ဒီအစားအသောက်ပေးပြီးပေါ့နော်ဟိုအထူးသဖြင့်တော့ဒီကလေးဦးဇမီဟောစာပြီးဖြစ်အစားကိုတီးတော့လူမျိုးဒီနိုင်ငံရေးချောင်းဒီထိုင်းနိုင်ငံနဲ့မှခုလုံးနေဆိုင်ရတဲ့ဒီဒါတိုင်းလားဒီတိုင်းမှာဖြစ်စီလို့အတွက်ဒီလည်းအကုန်လုံးပေါ့နော်ရှေ့ကျောင်းလူစုဆိုတော့အကုန်လုံးပါတာဖြစ်တဲ့အတွက်ကြောင့်ဒီခေါင်းခန္ဓာအပေါင်းဆုံးမှပြည်ရေးကျက်မှတ်ရောကျေးဇူးတော်ပေးတဲ့အကြောင်းပါပဲဒါတော့သူတို့ရဲ့ဒီ NGO တွေနဲ့ဒီခြေပတ်ဆိုင်ရာကျွန်တော်ရေးခွဲပြီးရှိရှိချစ်ချစ်ဒီနေ့နိုင်ပြီးတော့နော်ဒီအထူးရောက်ပြရမော်နော်ရရှိတဲ့ရမုံလေးကရခါပဲဖြစ်ဖြစ်ချေးဝါပဲဖြစ်ဖြစ်နော်ဒီမှာပဲကြောင်းနဲ့ကိစ္စဖြစ်ပေါ်တော့
တမတ်ကြီး Green Fee ဟာဒီကနေ့မှလည်းထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတွေမှာလှုပ်လှုပ်ကြနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာလူမှုရင်ဆိုင်ကြုံတွေ့နေရတဲ့လူသားချင်းဆိုင်ရာလိုအပ်ချက်တွေစိန်ခေါ်မှုအခက်အခဲတွေအခွင့်အမ်းတွေအကြောင်းနဲ့ဒေသရင်းပုံမလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်ဆိုပြီးရန်ကုန်မြို့အမေရိကန်တန်ယုံကသူတို့ရဲ့ Facebook မှာရေးသားထားပါတယ်ဒေါ်လာ90ကျော်ရန်ပုံငွေအကူအညီကိုနိုင်ငံတကာတရားဝင်အဖွဲ့အစည်းတွေကနေတဆင့်ပေးရသွားမှာဖြစ်ပြီးဒေါက်တာစင်တီးယားမောင်အကြံပေးအဖွဲ့ဝင်ဖြစ်ပါဝင်တဲ့အမျိုးသားကျန်းမာရေးကော်မတီကနေတဆင့်ပေးတာမျိုးမဟုတ်ဘူးလို့လည်းဒေါက်တာစင်တီးယားမောင်ကပြောပါတယ်
။ဒီလိုဝင်အပေါင်းတင်ထားတဲ့အခွင့်အရေးဒီနိုင်ငံတကာအဖွဲ့အစည်းတွေကိုချက်ချင်းကြမှာပေါ့။ဥပမာ USHA နဲ့ IFC တို့လားထိုင်းနိုင်ငံမှာအခြေပြုတော့ဒီထိုင်းနိုင်ငံမှာပုံနဲ့အဖွဲ့တွေကိုခြေခံပြီးတော့အခုစကတိုင်းပါပြီးနေပူပေါင်းပြီးတော့လုံလုံသွားနိုင်လို့အဖွဲ့ကတော့ဒီ National Health Committee ဆိုပြီးလည်းကချမိုင်း Committee နဲ့လည်းကြာတော့တာဟိုဒီတိုင်းလာကြီးနိုင်ငံမှာနေနေပြီးပေါ့အကြီးဆုပ်ပြီးတော့ဒီမြန်မာလူရရှိဖို့လို့ဆက်ဖက်ကြတဲ့ဒီနေရာဘို့လို့ဒါတော့အကြီးဆုပ်ပြီးဆောင်ရတော့မှာပေါ့နော်ဒီနေရာတိုင်းနာအဖွဲ့ချင်းကြီးလည်းသူတို့သူကအလိုက်လို့အတဲ့မြင့်ညာရေးရှင်ဟိုဒီလက်ဆောင်လို့မြည်ပေါ့နော်ဒီကျမကြီးဆိုင်ကရဆူဆူဒီဒီကျမကြီးရဆူဆူကိုပါယူတဲ့ဆိုင်ဆူဆူကကိုယူတဲ့ဆိုင်ဆူဆူပေါ့နော်ဒီသားလိုက်သူအပ်တဲ့အစီအစီတော့ဒီလိုဆိုပတ်ဖို့တော့ပေါ့
အမျိုးသားကျမကြီးကော်မတီဆိုတာကတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားကျမကြီးအဖွဲ့အစည်းတွေနဲ့နိုင်ငံတကာပညာရှင်တွေပူးပေါင်းပြီးမကြသေးရင်ကမှဖွဲ့စည်းထားတာပါတမတ်ကြီး Green Fee ဟာအောက်ကလ10ရက်နေ့ကတော့ထိုင်းနိုင်ငံမှာရောက်နေခြင်းအတွင်းကြေညာခဲ့တဲ့လူသားချင်းစာနာမှုအကူအညီကိုမြန်မာနိုင်ငံကနေထွက်ပြေးသွားရသူတွေနိုင်ငံတွင်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီအသက်ကယ်အကာအကွယ်အမိုးအကာအခြေခံကျန်းမာရေးဆောက်ရှောက်မှုရေနဲ့တန့်ရှင်းရေးတို့အတွက်အသုံးပြုသွားမှာဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်